ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာမှာမနေ့ကမြင်းမြားမြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းတစ်ကြောင်းကိုအေးဘက်ကပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ကျောက်တော်မြို့နယ်ဘက်မှာလည်းပုံခွဲတိုက်ခိုက်ခဲ့တယ်လို့တပ်မတော်တာဝန်ရှိသူတွေကပြောပါတယ်။လာနေချီဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နှစ်ဖက်တပ်ဖွဲ့ဝင်တွေအပြင်အရသာပြည်သူအများအပြားလည်းအသက်ဆုံးရှုံးမှုတွေရှိနေပါတယ်။ဒီလိုအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်ပန်းမြောင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးမနေ့ကလည်းနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်နေတဲ့တပ်မတော်စစ်ကြောင်းကိုအေအေဘက်ကတိုက်ခိုက်ခဲ့ကြောင်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ
်ပန်းမြောင်ရဲ့ရှိကပါဖြစ်နေရတာဖြစ်နေကောင်ကမင်းကပန်းမြောင်ရဲ့ရှိကဆိုကျွန်တော်တို့အထောက်အမှုတောင်းနေတဲ့ကျောင်းတစ်ကျောင်းတစ်ကျောင်းလေးစောင့်တော့ဖြစ်တာစောင့်တော့တာချာပါဘောနော်အားနဲ့ဘာမှမလုပ်ဘူး
မနေ့ကမင်းပြမြို့နယ်ဒိုင်းတိုင်းရွာဘက်မှာစိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပေမဲ့အသေးစိတ်အခြေအနေကိုမသိရသေးဘူးလို့ရခိုင်လက်နက်ကိုင်အေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မင်းပြမြို့နယ်မှာအဲဒိုင်းတိုင်းရွာဘက်မှာလည်းတိုက်ပွဲဖြစ်တာရှိတယ်။ဒါမှမဟုတ်ဒီတိုက်ပွဲအသေးစိတ်တွေကလည်းတနေ့စီတော့မရောက်ပါဘူး
။စိုက်ပွဲဖြစ်ပွားမှုဖြစ်စဉ်အတွင်းဒိုင်းတိုင်းရွာသားတွေရွာကနေတင်းရှောင်နေရတယ်လို့ပန်းမြောင်းဒေသခံတူကပြောပါတယ်။မနေ့ကလည်းကြောက်တော်မြို့နယ်စင်ဦးချံကျေးရွာဘက်မှာတပ်မတော်စစ်ကြောင်းတစ်ခုဘုံခွဲတိုက်ခိုက်ခံရတယ်လို့စင်ဦးချံကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကပြောပါတယ
်စင်ဦးချံနဲ့ရွာပိုင်းနဲ့ရွာဟောင်းကြားမှာကောင်းတဲ့ပုံမှာဟုတ်တယ်ဒီတော့ကတော့အသေးချလိုက်တယ်လို့ပထမတစ်ချက်ပေါက်တယ်အကြီးပေါက်တယ်ဆိုလာမငယ်တွေပေါက်တယ်တဲမလို့စာချောင်းဆက်တယ်အဲ့ဒါမှာခီးခန့်မှုတော့မကြောက်ဘူ
းဘုံပေါက်ကွက်မှုပြီးမြန်မာစစ်တပ်ဘက်ကပြစ်ခတ်မှုတွေရှိနေတယ်လို့ရွာတွင်လက်နက်ကြီးတွေကျရောက်ခဲ့တယ်လို့စင်ဦးချံရွာသက်ကရွာသားတွေကပြောပါတယ်ကြောက်တော်မြို့နယ်တွင်မနေ့ကတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံရတဲ့အခြေအနေကိုတော့သမရောတရင်မှပြန်ကြားရေးဖွဲ့တွင်မူဘုံမှုချုပ်စော်မင်းထွန်းကခုလိုပြောပါတယ်
တော့ဘယ်မှာတော့မိဝစခန်းဘက်မှာတော့ကျွန်တော်တို့ဒီအေအေကနေပြီးမိုင်းဆွဲတိုက်ခိုက်တဲ့ဖြစ်စဉ်တစ်ခုတော့ရှိတယ်နှစ်ဖက်လုံးမှာတော့ထိခိုက်ဒဏ်ရာရှိမှုရှိဘူ
းစင်ဦးချံကျေးရွာဘက်ဘုံခွဲတိုက်ခိုက်တဲ့အခြေအနေကိုတော့အသေးစိတ်မသိရသေးပေမဲ့တရက်ပိုင်းတွင်ချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းရခိုင်လက်နက်ကိုင်အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
ဆုံးတော့ရနေဆုံးတော့ဒီပလက်ဝါမျိုးနေရဲ့အထက်ပိုင်းအခတ်တောင်ကျို့ပေါ့အဲ့ဒီမှာတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်အဲ့ဒီမှာရန်သူတက်ကလည်းအကြဆုံးများတယ်နောက်ဒီရန်သူစီကနေပြီးတော့60မမပြောင်းရှည်လို့နော်အဲ့ဒါဒီအပါအဝင်ဒီလက်နက်ပစ္စည်းတွေတင်ရှိရမှုတာရှိတယ
်အနောက်ပိုင်းတိုင်းစစ်သနာကျုပ်သမတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကပလက်ဝါမျိုးနယ်ဖက်စိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပေမဲ့သမတော်ဘက်ကထိခိုက်မှုမရှိဘူးလို့ပြောပါတယ်မြန်မာတပ်မတော်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်တိုက်ပွဲတွေပါဝင်ဘုံခွဲတိုက်ခိုက်မှုတွေနေ့စဉ်လိုလိုဖြစ်ပွားနေပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွင်ဒေသခံပြည်သူ80ကျော်သေဆုံးမှုဖြစ်ပွားခဲ့တယ်လို့120ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မြန်မာအစိုးရအနေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးနဲ့ပြစ်ခတ်တိုက်ခိုက်မှုရပ်ဆဲနိုင်ရေးအတွက်တွေ့ဆုံညှိနှိုင်းနေခဲ့ပေမဲ့တိုက်ပွဲတွေကတော့ရပ်တန့်နိုင်ခြင်းမရှိသေးပါဘူး။ဒီလိုတိုက်ပွဲဖြစ်ပွားနေမှုကြောင့်ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးမှုအတွက်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအပိုင်းအားနည်းလာစေနိုင်တယ်လို့လည်းနိုင်ငံရေးလှိမ့်လာသူတွေကဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ